မလေးရှားနိုင်ငံမှာမန်တာအဖက်တမင်းစိတ်ကြွဆေးပြားနဲ့ဘိန်း 1.3 တန်းနီးပါးကိုလွန်ခဲ့တဲ့သတင်းပတ်ကဖမ်းဆီးရမိတယ်လို့မလေးရှားအကောက်ခွန်ရရှိတွေကဒီကနေ့ပြောပါတယ်ဒေတာရင်းဖျက်ချဖို့လို့ယူဆရတဲ့ရာဘစိတ်ကြွဆေး 1189 ကီလိုဂရမ်နဲ့ဘိန်း 960 ကီလိုဂရမ်ကိုသိမ်းဆီးရမိတာလို့အကောက်ခွန်ရရှိချုပ်ဆက်ဘရိုမနီယမ်တိုလစီကဒီကွာလာလမ်ပါမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်မေလ22ရက်နေ့ကကွာလာလမ်ပါမြို့စင်ကြေဘုံမှာအဲ့ဒီမူရစီဝါတွေကိုတင်ဆက်ရမိပြီးတဲ့နောက်ဒီမူနဲ့ဆက်ဆက်ပြီးမြန်မာ3ဦးနဲ့မလေး3ဦးကိုအာဏာပိုင်တွေကဖမ်းဆီးထားပါတယ်ဖမ်းဆီးရမိတဲ့အဲ့ဒီမူရစီဝါတွေကိုလေးအလုံးပိတ်ထားတဲ့ရွှေရောင်အိတ်ဒီနဲ့ထည့်ထားပြီးတော့အဲ့ဒီအိတ်ဒီပေါ်မှာတာရှိခံလက်ဖက်ဆိုပြီးတော့ရိုက်နေထားတယ်လို့ဆိုပါတယ်အဲ့ဒီမူရစီတွေကိုအစားအသောက်ဖြစ်တယ်လို့လည်းအကောက်ခွန်စာရွက်ပေါ်မှာရေးသားခဲ့တယ်လို့ဆိုပါတယ်အခုလိုဖမ်းဆီးရမိပြီးတဲ့နောက်ဒီမှုကိုဆက်လက်ဆောင်ဆစ်ဆင်းနေပြီးမြန်မာနိုင်ငံကမူရမောင်ကိုဂိုင်းနဲ့ဆက်ဆက်ပတ်သက်မှုရှိတယ်လို့ယုံကြည်ကြောင်းစီဘရိုမနီယမ်ကပြောပါတယ်အာရှဒေသနိုင်ငံတော်များများမှာမန္တာဖက်တမင်းစိတ်ကြွဆေးပြားဈေးကွက်ဟာပူချေပြန့်လာပြီး2015ခုနှစ်နောက်ပိုင်းမှာတုံးဆဲမှုလည်းပိုများလာတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်မြန်မာနိုင်ငံဟာဆယ်စုနှစ်တည်းနဲ့ချီဟီရိုယင်ဘိန်းနဲ့မန္တာဖက်တမင်းစိတ်ကြွဆေးထုတ်လုပ်ဖြန့်ချီတဲ့နိုင်ငံဖြစ်တယ်လို့လည်းသူတို့ကထောက်ပြကြပါတယ်ခင်ဗျာ